ခုရက်ပိုင်းအတွင်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေကနေရာတချို့မှာဘုံးတွေထပ်ပြီးတွေ့လာရတယ်လို့ဇက်တိုက်ဆိုသလိုဘုံးပေါက်ကွဲမှုတွေဖြစ်ပွားနေချိန်မှာပဲစကိုင်းတိုင်းဒေသကြီးဘက်မှာလည်းဘုံးပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာပါဒီလိုစကိုင်းမှာဘုံးတွေပေါက်ကွဲခဲ့တာနဲ့ပတ်သက်ပြီးမြန်မာရုံမြင့်တန်ကြားကလည်းညနေ3:00တိုင်းမှာအတည်ပြုပြောဆိုပါတယ်ဇက်တိုက်ဆိုသလိုဘုံးလန္နာတွေဖြစ်နေတဲ့အတွက်ပြည်သူတွေချမ်းမှာစိုးရိမ်ထိတ်လန့်မှုတွေရှိနေကြတယ်လို့လည်းဒေသခံတွေကပြောပါတယ်အောက်တိုဘာလ15ရက်နေ့အင်္ဂါနေ့မနက်ခင်း3:00ဝန်းကျင်လောက်မှာသခိုင်းတောင်ရုပ်ကစွန်းပုံရရှင်ဇေဒီတော်အနီးမှာဘုံတလုံးပောက်ကွဲခဲ့တာပါဒါအပြင်သခိုင်းတောင်ရုပ်ကိုတော့တောင်တက်လမ်းပေါ်မှာရှိတဲ့ရွှေပြည့်စုံတဲခိုကမ်းမှာပါဘုံတလုံးပောက်ကွဲမှုဖြစ်ခဲ့ပြီးအသေးပြောက်နဲ့ထိခိုက်ဒဏ်ရာရတာတွေတော့အခုထိမသိရသေးဘူးလို့သခိုင်းဒေသခံက VOA မြန်မာပိုင်းကိုပြောပါတယ်
ရှိပြည့်စုံတဲ့ကိုကနေဟွာပေါ်တော့ဆောင်းပုံညာရှင်စီဒီလေအဲ့ဒီမှာအေးနှလုံးပေါက်ကယ်လို့တော့ကြားရပဲသူဘာမှတော့ထိခိုက်မရှိဘူးလေစကိုင်းမှာလေခါတိုင်းတော့ဒီမျိုးဘုံကြီးပါတယ်ကြားဘူးလေဒါမှမဟုတ်ပြတာပေါ့အခုမော်ရက်ကတည်းဆက်တိုက်ပြီးဖြစ်နေတော့ကမနီယာမန်းလေးကွယ်မနီမနီယာဆိုတာကနေ့ချင်းတော့ထားလိုက်ပါတော့အခုစကိုင်းမှာမနေ့၃နိုင်ချမှဒီဘုံကိုကွဲရလေအခုကလေနေရာတိုင်းနေရာတိုင်းမှာအခုလိုက်ကြည့်လိုက်လို့ရှင်ရင်ဒီအဲ့မဲ့ကြီးတဲ့ကေကိုကနေလို့စားတော့ဆိုင်ကြီးကိုမှအကြီးပဲလောက်တာလိဒ
ါအခုလိုဘုံပေါက်ကွဲမှုတွေနဲ့မပေါက်ကွဲသေးတဲ့ဘုံတွေဇက်တိုက်ဆဆလိုတွေ့နေရတဲ့အတွက်ဒေသခံပြည်သူတွေချမ်းမှာစိုးရိမ်မှုတွေဖြစ်နေကြတယ်လို့လက်ရှိဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးတာဝန်ကိုယူထားတဲ့အာဏာပိုင်တွေရဲ့ကင်တွယ်ဖြည့်ရှင်းမှုတွေမှာအားနည်းမှုတွေရှိနေပါတယ်လို့လည်းဝေဖန်မှုတွေရှိနေပါတယ်